ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်နေရာစွန့်ခွာရသူတွေတိုးလာနေပြီးပြဿနာကြီးထွားလာနေတဲ့အခြေအနေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးလာကြတဲ့စစ်ဆောင်ဦးရဲ့အခုဆိုရင်နေသိနေပါရှိနေတယ်လို့စစ်ဆောင်တွေကိုစီးရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ကတရင်ထုတ်ပြန်လိုက်ပါတယ်နေရာစွန့်ခွာသူတွေတိုးလာတာနဲ့မြစစ်ဆောင်ဒုက္ခသည်စခန်းတွေမှာလည်းအကြတွေးတွေကြီးထောလာနေတယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်
အခုနောက်ပိုင်းဆိုလို့ရှိရင်ကျမတို့ဒီအခြေအနေ၃ရက်တော့တိုက်ပွဲတွေကပိုပြင်းထန်လာတယ်ပြည်သူတွေပိုပြီးတော့အထိနာလာတယ်နောက်တစ်ခုကနေပြီးတော့ကျမတို့ပြည်သူတွေကိုအကြောက်လန့်ကြဖြစ်စေအောင်အစုလိုက်ပြုံလိုက်ထွက်ပြေးအောင်နေပြီးတော့နင်းမြရှင်းလေးလုပ်မယ်ဆိုရင်စာရီနှုတ်တယ်ကျမမဲဆန္ဒနေမှာအမ်းမှာဆိုလို့ရှိရင်အဲနှုတ်နဲ့အဲ့လိုမျိုးဟိုတက်ဆိုင်ရာကနေပြီးတည်င်းပေးချက်တွေရှိရင်နှုတ်နဲ့ပေးတာတို့အဲ့ဒါရွာတွေ၃-၅ရက်ထွက်ပြေးတာတို့ပြည်သူတွေကနေကျမစီကိုနေပြီးတော့ဖုန်းဆက်တာရှိတယ်လို့တည်င်းတွေမှလည်းပေါ်ပြကြတယ်ရှင်
မကြသေးခင်တော့ကနင်းနေရှင်းလင်းရေးလုပ်မယ်ညွှန်ကြားချက်ထုတ်ပြန်ပြီးနောက်ပြန်လည်ရုပ်သိမ်းခဲ့ပေမဲ့တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရတိတော်မျိုးနေဖက်မှာလည်းထောင်တောင်းရှိတဲ့ဒေသခံတွေဘေးလွတ်ရာကိုတင်ဆောင်နေကြရတာပါဒုက္ခသည်တွေတိုးလာတာနဲ့မြရတိတော်မျိုးပေါ်မှာခိုလုံစရာနေရာခက်ခဲတွေနဲ့ကြုံနေရတဲ့အတွက်စစ်တွေမျိုးပေါ်ထိတင်ဆောင်နေကြရတယ်လို့ဒုက္ခသည်တွေကိုကူညီနေတဲ့ဒေသခံကိုကျော်မင်းခန်ကပြောပါတယ်
သူကစီကစားထုတ်ပြန်တယ်နင်းရှင်းလင်းစွာထုတ်ပြန်ပြီးနောက်ပိုင်းမှာဒုက္ခသည်တွေတိုးလာတယ်ကြာတိုးလာတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ကဒီဒုက္ခသည်အဲ့ဒီဖြစ်သွားတယ်တော်တော်လေးခက်ခဲကြီးတယ်မြေပြာကားပြာကားဆိုအခုဒီငွေရပြီတိုင်းမှာကြာတော့ဒီမိုးထန်တာရယ်နောက်ပြီးတော့ဒီကဒီကျန်တဲ့မှုတန်တော့အခုဒီတောက်ခွေးပေါ့နော်တောက်ခွေးဖြစ်တဲ့လူဆိုတော့များနေတယ်တခါတိုင်းလိုလိုမှာဖြစ်နေတယ်လက်ရှိကစီရင်ကစ်စေးတင်နေလားဆိုလို့ရှိရင်လည်းဒီ NGO ဒီနန်းကပ်တထားတဲ့ခါကြာတော့ဟိုအစိုးရစီကပေးတဲ့ဟာနဲ့ဒီဟိုအစိုးရစီတစ်ခွဲ့ပဲရှိတယ်အဲ့ဒီလူစီကပေးတဲ့ဟာလုံမသိနေသမှာမရှိဘူးဟို modify ဖြစ်တဲ့အတွက်တခြားဒီခွင့်ရင်ကစေးအဖြစ်တယ်လေဒီဟိုဒေတာတင်းကိုဒီလိုကူတော်လို့မရဘူးဟိုစစ်စင်းနေလို့ဒီမှာလည်းပါနေတဲ့အတွက်ကြောင့်ဟိုဒါတော်တော်လေးခက်ခဲရှိနေတယ်
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်နောက်ထပ်ထွက်ပြေးလာသူတွေပါဝင်တိမ့်နေရှိတဲ့စစ်ဘေးရှောင်တွေအတွက်တာဝန်ရှိသူတွေဘက်ကကူညီပံ့ပိုးမှုတွေအားနည်းနေတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာကြောင့်ဒေသခံတွေဒုက္ခရောက်နေကြတာကိုသိနိုင်ဖို့ခက်ခဲနေတယ်လို့စစ်ရှောင်တွေနဲ့ပတ်သက်ပြီးစိုးရိမ်ရေးဆောင်ရွက်ချက်တွေဟာလည်းလုံလောက်မှုမရှိဘူးလို့သူကထောက်ပြပါတယ
်ကျမတို့ရခိုင်ပြည်နယ်မှာဒီတိုက်ပွဲတွေရပ်တန့်ပြီးတော့နိုင်ငံရေးအရာစကားပြောဖို့ဒီဒီကျမတို့ငញ្ញမ်းရေးလုပ်ငန်းစဉ်တွေမှာဒီစီဗေးရှောင်ပြည်သူမရှိဖို့အင်မတန်အရေးပါတဲ့အချက်ဖြစ်ပါတယ်။နောက်တစ်ချက်ကဘာလဲဆိုလို့ရှိရင်မလွဲတာမချောင်တာလို့ထိတွေ့ကြပြီဆိုလို့ရှိရင်ကျမတို့ကပြည်သူလူထုကိုဦးစားပေးကာကွယ်ရမှာပါ
။ကိုဗစ် -19 ကာယောဂါနဲ့ကြုံနေရရှင်အပြစ်အခက်ရစေကြဖို့ကုလသမဂ္ဂတွင်မှုလျှောက်ကတိုက်တွန်းထားသလိုမြန်မာနိုင်ငံရှေ့ဆိုင်တန်တမန်တွင်နဲ့ကုညီပေးရဖွဲ့တွေကလည်းဒေသခံလူထုဒုက္ခရောက်နေတဲ့လက်နက်ကင်ပဏိပခတ်တွေရစေဖို့တိုက်တွန်းထားပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့20ကလည်းရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြီးထွားလာနေတာကြောင့်စစ်နယ်ရက်ခါပြက်လက်မှုနဲ့အိုးအိမ်ဆုံးခွာရတဲ့အခြေအနေတွေပိုဆိုးလာမှာဆိုရင်ကြောင့်လည်းမကြတဲ့ခင်ကပဲသတိပေးထားပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေသတင်းပေးပို့ထားတာပါ